ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကာကွယ်ဖို့ဆိုပြီးအိန္ဒိယနိုင်ငံဘက်ကနေနေဆက်ကုန်သွယ်ရေးရဲ့အဓိကဝန်ပေါက်ဖြစ်တဲ့မိုရီတမူနေဆက်ဂိတ်တွေကိုအိန္ဒိယနိုင်ငံဘက်ကဒီကနေ့စတင်ပြီးတော့ရက်အကန့်အသတ်ရှိပိတ်လိုက်ပါတယ်။ဒီလိုနေဆက်ဂိတ်ပိတ်လိုက်တာကြောင့်နှပ်ဖာလုံဈေးဟာအယောင်ဝယ်ရပ်တန့်ခဲ့တယ်လို့တမူမျိုးကနေဆက်ကုန်သွယ်ရေးလုပ်ငန်းတွေလည်းရပ်ဆိုင်သွားခဲ့ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားတာကိုကြိုတင်ကာကွယ်တဲ့အနေနဲ့အိန္ဒိယနိုင်ငံဘက်ကတရားမဝင်ဝင်ပေါက်တွေကိုလုံးဝပိတ်ပင်ထားခဲ့တယ်လို့တရားဝင်ဝင်ထွက်ခွင့်ပြုထားတဲ့ဂိတ်တွေမှာလည်းကျန်းမာရေးစစ်ဆေးတာတွေတင်းတင်းကြပ်ကြပ်ဆောင်ရွက်ခဲ့တာပါဒီကနေ့မနက်မှာတော့တရားဝင်ဂိတ်တစ်ဂိတ်လုံးကိုအိန္ဒိယအာဏာပိုင်တွေကပိတ်လိုက်တယ်လို့တမူခရိုင်အုပ်ချုပ်ရေးယုံကတာဝန်ရှိသူတဦးက VOA ကိုအခုလိုပြောပါတယ်ဒီ
နေ့ပိတ်ထားတယ်ဆိုတာဟုတ်ကဲ့အိန္ဒိယဘက်ကပါနိုင်ငံလုံးပိတ်ထားပါလားအဲတို့ကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်လို့ပြောပါကူးစက်မှုဖြစ်လာမှာဆိုလို့ပေါ့နော
်တမူးမျိုးကန်တူဖြစ်တဲ့ဦးမြင့်စောကလည်းနေဆက်အဝင်အထွက်ပိတ်လိုက်တဲ့အကြောင်းကိုအခုလို့ပြောပါတယ
်ဟိုကျွန်တော်တို့ဒီကလုံးဆိုတော့ရောဂါမျိုးဖြစ်လို့မဟုတ်ဘူးညအဲသူတင်ကခွေတာပေါ့နော်သူတင်ကခွေနဲ့အရင်ကတော့ဟိုပိတ်လိုက်ပြီးမှအဲ့မှာဟိုဖိစစ်နဲ့ကျန်းမာရေးဖိစစ်နဲ့ဒီတောင်ရှိပြည်များလည်းအဲ့လိုတော်လည်းမယ်လို့သူရဲ့ဒီကကျွန်တော်မှတော့တွေ့ရတဲ့နောက်တစ်ခုပြင်ရလေရဲကန်တမရှိဘူးပြဒါတွေပြိနေတဲ့ဘောရှိတယ်
အိန္ဒိယနိုင်ငံမိုးရေးမြို့နဲ့မြန်မာနိုင်ငံတမူးမြို့ကိုဝင်ထွက်နိုင်တဲ့ဂိတ်နှစ်ဂိတ်ရှိတာဖြစ်ပါတယ်။အမှတ်နှစ်ဂိတ်အနီးရှိတဲ့နန်းဖာလုံဈေးကတော့နေဆက်ကုန်သွယ်ရေးအတွက်အရေးပါတဲ့ဈေးလည်းဖြစ်ပါတယ်။ဒီကနေ့မှာတော့လူအဝင်ထွက်မရှိလို့နန်းဖာလုံဈေးကဆိုင်တွေပိတ်ကုန်ကြောင်းကုန်စုံဆိုင်ပိုင်ရှင်တဦးကပြောပါတယ်။
သူကလူလုံးဝမလာဘူးဆိုတော့မရောင်းရဘူးလေအဲ့တော့ဆိုင်တော်မှတင်းကျတယ
်တမူးမျိုးကအခြားကုံတဲ့တူးကလည်းအခုလိုဂိတ်တွေပိတ်လိုက်တာကြောင့်နေဆက်ကုံသွယ်ရေးဟာရပ်ဆိုင်သွားတယ်လို့ပြောပါတယ
်နေဆက်ကုံသွယ်ရေးကကိုလောလောဆယ်တော့ဘာမှသွားလို့လာလို့မရဘူးတော့ကိုအကုန်လုံးပိတ်ထားတယ်ဝမ်းကရောတူးကရောအဓိကထိခိုက်တာကတော့ကျွန်တော်တို့ဈေးသူဈေးသားတွေထိခိုက်တာပေါ့နော်ဟုတ်ကဲ့ကားလေထိကြိုက်တော့အများဆုံးကျွန်တော်တို့ဒီဈေးကိုမိခိုးပြီးမှလာအယောင်ဝယ်လုံနေကြတဲ့လူတွေသူတို့လည်းထိကြိုက်တာပဲသူတို့ဈေးကကန်တာမရှိပိတ်ထားတယ်ကို
အိန္ဒိယမြန်မာနေဆက်ဂိတ်တွေကိုဖျက်ဆီးသွားလာရမှာတော့နှစ်နိုင်ငံစလုံးကကျန်းမာရေးစစ်ဆေးတာတွေဆောင်ရွက်ပြီးမှဝင်ခွင့်ပေးထားတာလည်းဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးဟာကျုံနိုင်ငံဝူဟန်မြို့ကစတင်ပြန့်နှံ့ခဲ့ပြီးအခုအခါနိုင်ငံပေါင်း114နိုင်ငံကိုကူးစက်ထားပြီးဖြစ်ပါတယ်အိန္ဒိယနိုင်ငံမှာတော့လူ90ကျော်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရကြောင်းတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပေမဲ့မိုးရေးဘက်မှာတော့ကူးစက်ထားသူရှိမရှိဆိုတာကိုအတိအကျမသိရသေးပါဘူးမြန်မာနိုင်ငံကတော့ကူးစက်သူမရှိကြောင်းသတင်းထုတ်ပြန်ထားပါတယ်